င်္ဂလာပါရှင
်မင်္ဂလာပါရှင
်ဘာလို့ VOA American တန်ကိုအခုလို့လာပြီးတော့ကိုယ်တိုင်တွေ့ဆုံမြင်မြောက်ခဲ့ပြည့်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင
်အခုဒီမြန်မာနိုင်ငံမှာဒီသဘောကဘေးအန္တရာယ်ကြီးတစ်ခုပေါ့နော်ဒီရေကြီးတဲ့ဒဏ်ကိုခံနေကြရပါတယ်မြန်မာနိုင်ငံတစ်ဝှမ်းလုံးမှာရှိတဲ့တိုင်းနယ်ပြည်နယ်14ခုအနက်မှာဒီ17ခုလောက်မှာကိုရေဘေးဒဏ်ခံနေကြရတာပါအဲ့တော့ဒီရေဘေးဒဏ်အန္တရာယ်တုံ့ပြန်ရေးနဲ့ပတ်သက်ပြီးတော့မသိမ့်ညီဦးတို့ဒီ CSO ဖိုရမ်အနေနဲ့ဗားရီများဆောင်ရွက်ထားတာရှိပါလိမ့်ရှင
်ဟုတ်ကဲ့ရှင်ကျမတို့ဒီရေဘေးဒဏ်ခံရတော့ဟိုကျမတို့တစ်ချိန်လုံးစောင့်ပါတယ်ဒေသရေကြီးပြီပေါ့နော်ရေတကယ်တော့ရေကြီးတာကဟိုမြေရေကြီးလို့မဟုတ်ဘူးဒီမိုးရေလေးမိုးရေချိန်ကြော်တဲ့အချိန်မှာရေလောင်ထားတဲ့ဆယ်တွေကနေပြီးတော့ capacity ပေါ့နော်ရေလောင်အားထက်ကြော်ပြီးတော့ဆယ်ရေရှင်တဲ့ပြဿနာကြောင့်ရေကြီးတာပေါ့နော်ဆိုတော့အဲ့ဒီဟာတွေဒေသထဲမှာဖြစ်ပြီးဆိုတော့ခိုင်းတိုင်းကလေးတို့ဟို calling မှာစားဖြစ်တယ်ဆိုတော့အဲ့မှာကျမတို့ဒေသထဲကိုဆင်းပါတယ်ဒေသခံတွေနဲ့ဆက်သွယ်ကြတယ်ပေါ့နော်ဒေသခံတွေကျမတို့ကိုတည်နေပြီးပါတယ်ပြီးတဲ့အချိန်ကျတော့ဒါပေမဲ့အဲ့လိုခြေနေမျိုးမှာကျမတို့မလုပ်ရမယ်ဆိုတာပြင်ဆင်ထားခြင်းမရှိပါဘူးအစိုးရအနေနဲ့လည်းပြင်ဆင်ထားခြင်းမရှိဘူးလမ်းညွှန်ထားခြင်းမရှိဘူးကျမတို့အနေနဲ့လည်းပဲဟိုဒါကဘယ်လိုစလုပ်ရမလဲအစိုးရရဲ့ညွှန်ကြားချက်ကိုကျမတို့စောင့်ပါတယ်ဆိုတော့ဒါဒီအရေးကြီးခြေနေမပေါ်မချင်းကျမတို့ကလုပ်ခွင့်ရလဲမရှိဘူးရှင်ဆိုတော့ဘယ်တော့များအရေးကြီးခြေနေကြီးညာမလဲကြီးညာမလဲလို့စောင့်နေစဲမှာပဲဟို calling မြုပ်သွားပြီးကလေးမြုပ်သွားပြီးဟာမင်းတက်နဲ့ဟာခါမှာမြေတွေပြိုပြီးဆိုဇက်တိုက်ကိုဖြစ်လာတဲ့အချိန်မှာကျမတို့နှစ်ပတ်တိတိစောင့်နေရှင်။နော်ဖြစ်တဲ့အချိန်ကစပြီးနှစ်ပတ်၁၈ရက်နေ့ကစဖြစ်တယ်။30ရက်နေ့ထိကျမတို့စောင့်နေ။စောင့်တဲ့အချိန်မှာဘလို့မှအစိုးရကကြီးညာချင်းမရှိပါဘူး။မရှိတဲ့အချိန်မှာကျမတို့ရုပ်တရက်ဟိုဘသူတွေပါဝင်ပြီးတော့လောက်ကြမလဲဆိုပြီးတော့ interest group လေးပေါ့နော်။အရင်အဲ့အချိန်မှာ CSU forum ထဲမှာပါတဲ့သူတွေကိုနိုင်ကလည်းတချို့အဖွဲ့စည်းတွေက victim ဖြစ်နေပြီ။တချို့အဖွဲ့တွေကကြတော့လေကွင်းထဲချက်ချင်းရောက်သွားပြီးတော့ဆက်သွယ်လို့မရ။ဆိုတော့ရန်ကုန်မှာရှိနေတဲ့ဆက်သွယ်လို့ရတဲ့အဖွဲ့လေးတွေကိုကျမတို့ရုပ်တရက်လမ်းဆက်သွယ်လိုက်ပါတယ်။အဲ့ဒီခါမှာ flood response coordination team ဆိုတာလေးကိုကျမတို့ immediate ဖွဲ့လိုက်ပါတယ်။ဖွဲ့ပြီးတာနဲ့ဒါဆိုရန်ကုန်မှာရှိတဲ့ flood response team ကလုပ်နိုင်တာဒီသတင်းအမှန်ဖြန့်ပေးရေးပေါ့။ဆိုတော့လူတွေက access to information မရနိုင်ဘူးပေါ့နော်။အစိုးရကလည်းကြေညာတဲ့အချိန်မှာအဲ့ဒီအချိန်မှာ30ရက်နေ့မှာဟိုအရေးပေါ့ညီငယ်လေးကိုကြေညာပေးတယ်။ဒါပေမဲ့အဲ့ဒါလည်းတကယ်ဟိုတတိယအမှန်မရနိုင်ဘူးအရေးပေါ်ကြီးညာတယ်ဘယ်နှရောဘယ်နှအိမ်မြုပ်သွားတယ်အင်ဂျီဘလောက်ပါတယ်ဆိုတာတွေမသိဘူးနောက်တစ်ခါအဲ့ရဲ့အရေးပေါ်ရဲ့နောက်မှာအစိုးရရဲ့ကယ်ဆယ်ရေးအစီအစဉ်ဘာပါလာမလဲဆိုတာလည်းကျမတို့မသိနိုင်ဘူးဆိုတော့ဒါဆိုရင်ဒီခန်းစားရတဲ့သူရောဘေးကနေစိုးရိမ်နေတဲ့သူတွေရောဒီတတိယအမှန်ရဖို့အရေးကြီးပါတယ်ဆိုပြီးတော့ဒီ flood team လေးပေါ့နော် flood response team လေးကနေပြီးတော့ကျမတို့တတိယနေစုစည်းပေးတယ်စုစည်းပေးပြီးတော့ page ထောင်လိုက်ပါတယ်ဒီ page ကအားဖြင့်ဟိုပြန်ပြီးတော့ဖြန့်ပြီးတယ်ပေါ့ဆိုတော့ the source တွေကတော့ဘယ်သူတွေဖြစ်မလဲဆိုတော့ဒီဟိုအမျိုးမျိုးသောဟိုဂျာဟို media တွေပေါ့နော် M70 တို့ဟို VOA BBC TVB စသဖြင့်ပေါ့ဒီ media တွေကနေ print ပေးတဲ့သတင်းတွေကိုနားထောင်လို့ရအောင်ကြည့်လို့ရအောင်ဆိုကျွန်တော်တို့ပြန်ဖြန့်ပေးတယ်ရှင
်နိုင်ငံတော်အစိုးရဘက်ကနေလည်းအခုရဟယင်နေပါတယ်ပေါ့နော်တမတော်ရဟယင်နေတုံးပြီးတော့သူတို့ဒီရေးပေးတင်ဒေတာတွေကိုသွားပြီးတော့ကူညီပေးနိုင်ကြည့်သိရပါတယ်ဒါပေမဲ့လည်းဟိုဇုံတစ်ခုသောအတိုင်းအတာတစ်ခုလောက်အထိပဲအောင်မြင်နေပေါ့နော်တော်တော်များများဟိုအားမလို့အားမရဖြစ်နေကြတာတွေရှိပါတယ်ဒီအဲ့တော့ CSO တွေအနေနဲ့ ਆ ရောဒီလိုအပိုင်းမှာဒီလိုဒီခန္ဓာတွေမှာဘယ်လိုများပါဝင်ပြီးတော့ကူညီပေးနိုင်ပါလဲရှင
်ဟုတ်ကဲ့ကျမတို့ဒီ statement ထဲမှာလည်းကျမတို့တိုက်တွန်းထားပါတယ်နိုင်ငံတော်အစိုးရရဲ့ဟိုဒီကယ်ဆယ်ရေးလုပ်ငန်းစဉ်တွေမှာ CSO တွေကိုပါဝင်ခွင့်ကြည့်ပါ CSO တွေနဲ့အတူတကလုပ်ပါဆိုတာဒီ CSO ကဘယ်ဒေတာရဲ့အခြေအနေပါဆိုတာကိုသိတယ်။ဥပမာကျမတို့မနေ့တုန်းကဆိုပါဆိုကျမတို့အခြေအနေလုံးအရေးပေါ်ကူဟိုကူညီနေပါတယ်။ဟိုဆိုတဲ့အခါမှာလိုအပ်ဆုံးဒီချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ဖြစ်နေတယ်ရှင်။ဒီချင်းပြည်နယ်နဲ့ရခိုင်ပြည်နယ်နှစ်ခုစလုံးကဟိုကားလမ်းရေလမ်းဘလို့မကိုလက်လမ်းမမီတော့ဘူး။ဒီချော့ပေါ်ပါလေရဟရင်နဲ့ပဲကူညီနိုင်တော့တဲ့အခြေအနေမျိုးဒါအခုမှမနေ့တနေ့မှဖြစ်တာမဟုတ်လွန်ခဲ့တဲ့တပတ်လုံးနဲ့ကဖြစ်နေတာဆိုရဟရင်ရရှိရေးကိုကျမတို့နေ့မျိုးစုံနဲ့စူးစမ်းရတယ်ဆိုရဟရင်ဆိုတဲ့အမျိုးကလည်းကိုယ်ပိုင်ထောင်ထားလို့ရတာမဟုတ်ဘူးကော်မတီထောင်ထားလို့ရတာမဟုတ်ဘူးအစိုးရလက်ထဲမှာပဲရှိတယ်ဆိုတော့ဆိုကျမတို့ဒါကိုနေ့မျိုးစုံနဲ့ချင်းကတ်တယ်အစိုးရကလုံးဝကိုဟိုခွင့်မပြုဘူးမပြောဘူးပေါ့နော်မပြောဘဲနဲ့မနေ့ကကြတော့မှဟိုသူတို့စစ်တပ်ရဲ့ဟာရင်နေနဲ့ကုညီပါမယ်လို့ပြောတော့ကျမတို့ချက်ချင်းနဲ့ဝမ်းသာအားရနဲ့သူတို့ကုညီပါမယ်လို့ပြောတဲ့ဖုန်းနံပါတ်တွေကိုဆက်တယ်လူကိုယ်တိုင်သွားတွေ့တယ်သွားတွေ့တဲ့အခါကျတော့ဗာအခန့်အတားဖြစ်လဲဆိုတော့သူတို့ကကုညီမဲ့ဟာတွေကိုသူတို့လက်ထဲပို့ပေးပါပေါ့နော်ဟိုလူပြန်ကယ် ဝင်ကြီးဌာနနဲ့နော်လူမှုဝန်ထမ်းနဲ့ပြန်လဲနေရာချတာရေးကယ်ဆယ်ရေးဝင်ကြီးဌာနကိုအပ်ပါသူတို့အစီအစဉ်နဲ့ပေးပါမယ်ဆိုတော့ဒီခါမှာကျမတို့ကစဉ်းစားရပြီသူတို့အစီအစဉ်ကဘာမှန်းလဲမသိဘယ်ဝသွားကူတာမှန်းလဲမသိလှူလိုက်တဲ့လူတွေကချင်းပြည်နဲ့မင်းတပ်မျိုးအတွက်လူချင်းနဲ့ဒါပေမဲ့သူတို့ကတခြားကိုသွားကူမလားဘယ်ကိုလူမလဲဘယ်ချိန်ရောက်မလဲဆိုတာတွေလည်းမသိဆိုတဲ့အခါမှာတော်တော်အခက်အခဲရှိရပါတယ်အဲ့ခါမှာထူးကုံမဏီကလည်းပဲဟိုချိန်ညာထားတယ်ပေါ့နော်သူတို့ရဟတ်ရေကူပါမယ်ဆိုတဲ့အခါကျွန်တော်တို့ထူးကိုလည်းဆက်သွယ်ပြီးခဲ့တစ်ပတ်ချင်ရပဲဒါပေမဲ့ထူးကလည်းပဲရဟတ်ရေအတွက်တနာယူ$2400ဆိုတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေပြည်သူလူထုအနေနဲ့လက်လန်းမီဖို့တော်တော်ကိုခက်ပါတယ်ဆိုတော့တကယ်ပဲအစိုးရကဟိုအခုလိုမျိုးကူညီခြင်းနဲ့ပေါ့နော်ရဟတ်ရေဒီထိစီရောက်ရောက်ကူညီခြင်းနဲ့ဆိုရင်တိုင်းမင်းမှာပြည်သူလူထုအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ညှိနှိုင်းမှာငါတို့လုပ်မဲ့ plan ကတော့ဒါအရင်တို့လုပ်မဲ့ plan ကဘာလဲဆိုတာမျိုးနဲ့အတူတကွစီစဉ်ရေးဆွဲပြီးတော့ပေးရင်ရန်ကောင်းပါတယ
်အခုပေါ့နော်အခုဒီလိုမျိုးတွေဒီတဘောကဘေးအန္တရာယ်တွေကြုံကြရတဲ့လူတွေအဲ့တော့ဒီအိန္ဒိယနိုင်ငံတွေမှာလည်းဥမာဘင်္ဂလားဒေ့ရှ်နိုင်ငံမှာဆိုလည်းမကြာခဏရေးကြည့်တာတွေဖြစ်ပါတယ်ထိုင်းနိုင်ငံမှာလည်းဖြစ်တယ်ပေါ့နော်ဒါပေမဲ့သူတို့မှာသူတို့အတိုင်းတာနဲ့ရဆလို့ရှိရင်ကျိုတင်ပြင်ဆင်မှုတွေလောက်ကြတယ်ပေါ့နော်အဲကျိုတင်ပြင်ဆင်မှုတွေအတိုင်းအတာနဲ့ပတ်သက်ပြီးတော့ဒီလူမှုအတွင်းပညာပေးဖို့ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ CSO ရေခန္ဓာပေါ့နည်းနည်းလေးရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဆိုတော့အဲ့လူမှုအတွင်းပညာပေးမှုလို့ပြောမယ်ဆိုရင်ကျမတို့ကတာဝန်နေရှိနေတာကအရက်ဖက်လူမှုဖွဲ့စည်းတည်မဟုတ်ဘူးအဓိကကအစိုးရရဲ့တာဝန်ဖြစ်နေပါတယ်ဆိုတော့အရင်နာဂစ်မတိုင်ခင်ကကျမတို့ဒီဘဟုတုတအင်မတန်နေခဲ့တယ်ပြည်သူလူထုကလည်းနေတယ်ဟိုသွေးရလည်းနေတယ်ပေါ့ဒါပေမဲ့နာဂစ်ရဲ့အတွေ့အကြုံကိုသင်ခန်းစာယူပြီးတော့အဲ့ရဲ့နောက်မှာကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေး process တစ်ခုလုံးမှာကဒီပညာဘေးခံတာဆိုတာကိုအားစိုက်ပြီးတော့လုပ်ခဲ့ကြတယ်လုပ်ခဲ့ပြီးတဲ့အခါကျတော့ဒီ event ဟို DRR ပေါ့နော် DRR management ဆိုတာပါလေ DRR prevention ဆိုတာပါလေဆိုတာကိုပြည်သူကိုလည်းအတိဟိုသင်တန်းနေပြီးတယ် INGU အမျိုးမျိုးနော်ဟိုနိုင်ငံတကာအဖွဲ့အစည်းမျိုးမျိုးကနေပြီးတော့အစိုးရကိုလည်းသူတို့ encourage လုပ်တယ်လုပ်တဲ့အခါကျအဲ့ရဲ့နောက်ပိုင်းမှာဘာပေါ်လာလဲဆိုတော့တဘာဝဥပဒေတဘာဝ BND ရဲ့ကာကွယ်ရေးဆိုင်ရာနှိဥပဒေဆိုတာကြီးကိုအစိုးရကြားထမ်းလိုက်နိုင်တယ်ဆိုတော့ဒါကျွန်တော်တို့အားလုံးတော်တော်ကိုဝမ်းသာကြတယ်ပေါ့နော်ဆိုတော့ဒီဥပဒေအရဆိုရင်အစိုးရဒီဒီတဘာဝ BND ရဲ့ကာကွယ်ရေးဆိုင်ရာဟို budget တွေကိုတည်ထန့်ထားရမယ်ဝန်ကြီးဌာနတည်ထန့်ထားရမယ်ဘတ်ဂျက်တည်ထန့်ထားရမယ်အဲ့ဒါအပြင်အရေးပေါ်ရန်ပုံငွေဆိုတာတွေရှိရမယ်ဒီဥပဒေအရပေါ့နော်ဒါပေမဲ့ဒီဥပဒေကိုတော့ပြဋ္ဌာန်းတယ်အစိုးရကအဲ့ဒီအလုပ်တွေကိုမလုပ်ထားဘူးရှင့်မလုပ်ပြီးတော့ဒါကအစိုးရကဒီဒေတာဆိုင်ရာဒေတာတွေမှာလည်းပဲဒီအရေးပေါ်ကယ်ဆယ်ရေးအစီအစဉ်တွေကိုချက်မှတ်ထားရမယ်ရေးဆွဲထားရမယ်အဲ့ဒီဒေတာတိုင်းအတွက်တခါဘတ်ဂျက်ရန်ပုံငွေတွေထားရမယ်ဆိုတာတွေလည်းရှိပါတယ်ဒါပေမဲ့အဲ့ဒါတွေကိုလည်းမလုပ်ထားဘူးပေါ့နော်ဆိုတော့ပြည်သူလူထုကတော့အဝဲဖြစ်နေပြီဒါပေမဲ့လုံပိုင်ခွင့်ရှိတာဒီအစိုးရပဲဖြစ်တဲ့အခါကျတော့ဒီလုံပိုင်ခွင့်ရှိတဲ့သူကမှမလုပ်ဖဲနေတဲ့အခါမှာသိတဲ့သူကဘလောက်ပဲသိသည်ထလုပ်လို့မရအဲ့လိုကိုကျမတို့နှောင့်နှေးကြံကြမှုနဲ့အခုလိုလူသိမ်းပေါင်းများစွာအသက်ပေးအပ်နေဆုံးရှုံးခဲ့ရတာရှိဆိုတော့ဒါဒီနာဂစ်နဲ့မတူပါဘူးနာဂစ်ကရုပ်တရက်ဖြစ်ပေါ်လာတာပါဒါကကာကွယ်နိုင်ရဲ့သားနဲ့မကာကွယ်လို့ဆုံးရှုံးရတာပါ
ရေဘေးနဲ့ပတ်သက်လို့ပေါ့နော်ရေဘေးအန္တရာယ်ကြုံတွေ့နေရတဲ့ဒီလူမှုကိုဟိုပြန်လည်နေရာချထားရေးကယ်ဆယ်ရေးမှာတာဝန်အဓိကတာဝန်ရှိတဲ့ဝန်ကြီးဌာနနဲ့ရောဒီ CSO Forum အနေနဲ့ဘယ်လိုများညှိနှိုင်းဆောင်ရွက်တာတွေရှိပါလဲရှင
်ဟုတ်ကဲ့အခုလောလောဆယ်တော့ညှိနှိုင်းဆောင်ရွက်ခြင်းတော့မရှိသေးပါဘူးဒေတာထဲမှာကတော့ခုနကဟိုနာဂစ်ရဲ့လက်ကျန်လေးအတွေ့လို့ပဲပြောပါတော့เนาะဟိုရေးပေါ်ကယ်ဆယ်ရေးနဲ့ပြန်ဟိုဟိုခုကိုကြီးထောက်ပံ့ရေးအဖွဲ့ဆိုတာဒီတရဲတွေမှာသူတို့ဖွဲ့ဖွဲ့ထားကြတယ်ရှင်ဘယ်သူတွေပါလဲဆိုတော့ခုနကလူကယ်ပြန်ဝင်ကြီးဌာနကတို့နောက်ဆယ်များုံတို့ဟိုအထွေအုပ်တို့နောက်ဟိုအမျိုးသမီးရေးရာတို့အဲ့လိုမျိုးတွေပေါ့เนาะတကယ်ဟိုပြည်သူလူထုရဲ့အဖွဲ့မျိုးဟုတ်ပဲနဲ့အစိုးရဌာနကိုစားပြုအဖွဲ့တွေနဲ့ဖွဲ့ထားတဲ့ကော်မတီတွေတော့ရှိတယ်ရှင်ဆိုတော့ကျမတို့ကဟိုကယ်ဆယ်ရေးတဲ့ရုပ်တရက်ရုပ်တရက်နဲ့လေဟိုစေရနာရှင်တူးချင်းကော၎င်းပေါ့နော်အဖွဲ့လူငယ်အဖွဲ့လေးတွေတော့၎င်းနဲ့ပရဟိတအဖွဲ့ရုပ်တရက်ရောက်သွားကြတယ်ခုရောမယ်ဆိုတဲ့အချိန်မှာသူတို့တွေကကျမတို့တွေကိုဟိုအဲ့အဖွဲ့လေးတွေကိုပေါ့နော်ဟိုတားပါတယ်ဒါနင်တို့လောက်ကင်ခွင့်မဟုတ်ဘူးဘယ်တော့ဘယ်တော့ရဲ့ဟိုထုတ်ပြန်ကြေညာချက်အရာပေါ့နော်ဆိုတော့အဲဒါဒီဒီကော်မတီလက်ထဲကနေသွားရမယ်ပေါ့ဆိုတော့ကောင်းပြီဒီကော်မတီလက်ထဲကသွားဆိုရင်ဒီကော်မတီကဘာလုပ်မှာလဲဘယ်ပါလေကိုသွားဝေမှာလဲဘယ်တော့ဝေမှာလဲဆိုတော့သူတို့မှဖြေမရှိဘူး ဆိုတဲ့အခါကျတော့လူတွေကလိုနေတာအခုချက်ချင်းသူတို့ကဟိုအထက်အမိန်ကိုပြန်ဆောင်တာလားဘလို့ညှိနှိုင်းရေးလုပ်နေတာလဲမသိတဲ့အချိန်မှာခုနကလိုပရာဟိတသွားကူမဲ့အဖွဲတွေနဲ့သူတို့နဲ့ကြားထဲမှာငင်းခုန်လေးတွေဖြစ်လာကြရတယ်ပေါ့နော်နောက်ဆုံးကျတော့ပရာဟိတတွေကဒီမှာသိနေပြီမဆောင်နိုင်တော့ဘူးငတ်နေပြီပေးတော့မယ်ဆိုတာမျိုးနဲ့ပေးကြရတယ်ဆိုတော့အဲ့အချိန်မှာခုနဆမ်းမနေမေးခွန်းပေါ့နော် CSO တွေနဲ့ဘလို့ပေါင်းလို့ပရာဟိတအဖွဲတွေတည်တဲ့ CSO တွေပဲလေဆိုတော့ပေါင်းလို့ကိုမရနိုင်ဘူးပေါင်းဆက်နိုင်တဲ့အခွင့်အလန်းလေးတော့မရှိနေပါဘူးပေါ့နော်
ကဲပါ
ဆိုတော့ဟုတ်ခုနကဒီသဘာဝဘေးအန္တရာယ်ကွယ်တိုင်းစီးရေးဆိုင်ရာနှီးဥပဒေရောနောက်ရင်းနဲ့ဆက်ဆက်တဲ့လုံထုံးလုံကြီးတွေတို့ရှိမှမရှိတဲ့ခါမှာတို့တွေဒီကယ်ဆယ်ရေးဆိုတာကိုဘသူဟာရဲ့နောက်ကိုလိုက်ရမယ်မသိပဲနဲ့ဖြစ်တယ်ဆိုတော့ဟိုကလေးမှာရေးကြီးတဲ့ညပေါ့နော်ရေးတွေကြီးကြီးကြီးကြီးလာတော့ဆယ်မြောင်းကလူတွေကမဟုတ်ဘူးအစင်ကြေပါသေးတယ်ပေါ့နော်ဒါဆိုရင်ဆရာမဟုတ်ပါဘူးလို့ပြောတယ်ဆိုရင်ရေးနှက်ရောက်ကိုဟိုတပေတော်မလိုတော့တဲ့အနေအထားမျိုးပေါ့အဲ့မှာလူတွေကမလုပ်ရမလဲဆိုတော့နောက်ဆုံးကျတော့ဆယ်ညောင်းဝင်တန်းနဲ့မဟုတ်တာအရင်ဆိုရင်ကကောင်းလာပါပြီဆိုပြီးတော့ဆယ်ညောင်းဝင်တန်းအနေကအရေးပေါ်အချိန်ကြီးအရေးပေါ်ဆိုတာဆယ်ညောင်းရဲ့အန်တီရဲ့အရေးပေါ်လို့ကြေညာမယ်ဆိုတဲ့အချိန်မှာထွေအုပ်ကတားတယ်မင်းတို့ကြေညာပိုင်ခွင့်မရှိဒါဆိုရင်ဘယ်သူကြီးညာပိုင်ခွင့်ရှိလဲထွေအုပ်ကြီးညာပိုင်ခွင့်ရှိလားထွေအုပ်ကြီးညာပါတော့ပေါ့ကြီးညာလုံးလို့ရပြီလေဆိုတော့ကျမတို့ကသူတို့ကြီးညာချက်ဆိုတာလေအမိန့်လေးတစ်ခုကိုစောင့်လိုက်ရင်ချမ်းချ CS ကဆက်လုံးလို့ရပြီရှင်ဒါပေမဲ့သူတို့ကဒါလည်းထွေအုပ်ကြီးညာပိုင်ခွင့်ရှိဒါဆိုဘယ်သူလဲလူကယ်ပြန်ကကြီးညာမှာလားဆိုတော့လူကယ်ပြန်ကလည်းသူ့မှာကြီးညာပိုင်ခွင့်မရှိဘူးဆိုတော့ဒီအစိုးရဌာနတွေရဲ့ဒီ system ထဲမှာရှိတဲ့ဟိုလုတ်ပိုင်ခွင့်ဆိုရဲမန်ဒိတ်တွေဒီဝင်ကြီးဌာနတစ်ခုတစ်ခုကိုရှင်းရှင်းလင်းလင်းပြက်ပြက်သားသားမရှိထားတာဟာအခြေခံဘရောင်းထဲမှာသွားပြီးလုပ်ရတယ်ရပ်ဖက်လူမှုအဖွဲ့အစည်းနဲ့ပေါင်းလုပ်ရတဲ့အခါမှာအင်တန်ဟန်တာဖြစ်ပါတယ်ရှင်ဆို
ဟုတ်ကဲ့ပါအဲ့တော့ဒီနောင်လဲပေါ့နော်တဘာဝဘေးအန္တရာယ်ဆိုတာကြုံမှုအလားအလာတွေအများကြီးရှိပါတယ်ဒီတက်တော်တွေပြုံးပြီးတာလဲပါတာပေါ့နော်နောက်တော့ကဘာကြီးပူနွေးလာတယ်ပေါ့နော်အများကြီးပေါ့နော်အဲ့ဒီအချက်အလက်တွေကြောင့်ရှေ့လာမယ့်အန္တရာယ်တွေအတွက်ကိုပေါ့နော်ကြိုတင်ပြင်ဆင်ဖို့အတွက်ကိုဘယ်လိုများတိုက်တွန်းကြင်ပါလဲရှင
်ဟုတ်ကဲ့ဟိုကျမတို့ဒီမြန်မာနိုင်ငံမှာဆုံးရှုံးသမျှဟာတွေဒီဟိုကာကွယ်ရေးဆိုတာကိုမလုပ်လို့ဆုံးရှုံးရတာပါရေပေါ်ရေမမျောခင်ရေမလားရေမမျောအောင်ဘယ်လိုလုပ်ရမလဲလို့မစဉ်းစားဘဲနဲ့ရေထဲမျောတော့မှကောက်တင်းကောက်သလိုဟိုအလောင်းလိုက်ကောက်တဲ့အလုပ်ကိုပဲလုပ်နေတာဆိုတော့အစိုးရရဲ့ကာကွယ်ရေးအမြင်ကိုပြုမြင်လို့လိုပါပြီဒီသူလူထုကိုအမှန်တကယ်ကာကွယ်နိုင်သောသဘာဝဘေးအန္တရာယ်ကာကွယ်ရေးအစီအစဉ်ဒီကိုစနစ်တကျချမှတ်ပါ evacuation တွေကိုဒီရွာတိုင်းမှာတိုင်းကျမတို့နိုင်ငံတကာမှာဆိုရင်ဥပမာထိုင်းဆူနာမီရဲ့နောက်ပိုင်းမှာဆိုရင်နော်ရွာတိုင်းမှာ shelter တွေရှိနေတယ်အစင်သင့်စောက်ထားတယ်။ဒါနောက်တဘာဝဘေးအန္တရာယ်ထုတ်ပြန်ကြေညာချက်တွေအစင်သင့်အမြဲတမ်းအမှန်တိုင်းပေါ့နော်ပြောရဲဆိုတော့အစိုးရရဲ့ဒီကာကွယ်ရေးဆိုင်ရာအမြင်ဒီစစ်ရေးအမြင်ထက်ကျော်ပြီးတော့ပြည်သူလူထုကိုတကယ်ကာကွယ်တယ်။ကာကွယ်ရေးအမြင်မျိုးကာကွယ်ရေးစီမံချက်တွေလုပ်ဖို့လိုပါတယ်။နောက်ပြီးတော့ဒါတွေကိုနိုင်ငံတော်ရဲ့ budget တွေကနေပြီးတော့ပွင့်လင်းမြင်သာစွာသုံးဖို့လိုပါတယ်။နောက်ဒီကာကွယ်ရေးအမြင်ဒီစီမံချက်တွေဟာဟိုကဘာကိုချပြဖို့လေးတွေမဟုတ်ဘဲနဲ့တကယ်လက်တွေ့ကျကျလှုပ်ဆောင်နိုင်တဲ့ကာကွယ်ရေးအမြင်နဲ့စီမံချက်မျိုးဖြစ်ဖို့လိုတယ်။အဲ့ဒီစီမံချက်တွေထဲမှာလည်းပဲအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အထူးသဖြင့်ဒေသခံအဖွဲ့အစည်းတွေနဲ့ထိတ်ဆက်ပြီးလုပ်ဖို့လိုပါတယ်
။ကျေးဇူးအများကြီးတင်ပါတယ်။
ဟုတ်ကဲ့။ကျေးဇူးပါ